ကခုခံတိုက်ခိုက်တာကိုမနေနိုင်ရင်ပြည်သူအချို့ကိုလက်နဲ့တတ်ဆင်ပြီးအချင်းချင်းတိုက်ခိုက်တဲ့နည်းဗျူဟာကို1949ကစပြီးဗမာအစိုးရအဆက်ဆက်ကျင့်သုံးကြပါတယ်။ဒီနည်းနဲ့တက်ဆိုးရတဲ့အစီအလာကြောင့်စစ်ကောင်စီကလည်းပြည်သူကိုလက်နဲ့တတ်ဆင်ပြီးအချင်းချင်းတိုက်ခိုက်အောင်ကြိုးပမ်းလာပုံရပါတယ်။ဒုလရေးရပြီးဒီနေ့အတွင်းမှာတပ်မတော်ဟာအစိတ်စိတ်အမွားမွားကွဲနေပါပြီ။ကွန်မြူနီပြည်သူရဲဘော်နဲ့ကရင်သမုံရဲ့ထိုးစင်ကြောင့်ဖက်ဆပ်ပရအစိုးရဟာဖြစ်သလိုစုထားတဲ့လူတွေကိုနှစ်နာရီသင်တန်းပေးပြီးစစ်တိုက်ခိုင်းနေရပါတယ်။ဒါကြောင့်စစ်တွင်းကာလမှာတည်ကျွမ်းခဲ့တဲ့ဒေသခံလက်နက်ကိုင်တွေကိုပြန်လည်ဆက်သွယ်ပြီးအစိုးရဘက်ကလူများလာအောင်စီရင်ရပါတယ်။အရေးအကြီးမပြီးလို့ခက်တက်တက်မတော်တဲ့ဝင်ခွင့်မရတဲ့ရဲဘော်ဟောင်းအလုတ်လက်မဲ့နဲ့လူစိုးရမြတွေကိုလက်နက်ပေးပြီးစစ်ဝင်တန်းတပ်ကိုဖွဲ့စည်းပါတယ်။လူစိုးလူမိုက်ဒုတိယိုက်တွေပါဝင်တဲ့ဖက်ဆပ်ပရရဲ့ဝင်တန်းတက်ဟာအပုတ်အသွေးတွေကိုစူးစီးထားတဲ့မိန်လာအိုးကြီးနဲ့တူတယ်လို့ဗိုလ်မှူးချုပ်ဟောင်းအောင်ကြီးကသူ့တေတီမေရီကလဟန်ကို1993ကပြောမှုပါလေမိန်လာအိုးကြီးနဲ့အပေါက်ခံရတဲ့တော်လန်ရေးဟာအချိန်သေးသွားပါလေ
ပုံကံမှုအချိန်သေးသွားတဲ့အခါမှာအာနာယဖက်ဆပ်ပရအဖွဲ့အစည်းဟာအခြေခံလူမှုအဖွဲ့အစည်းတွေကိုဖွဲ့စည်းဖို့ကြိုးပမ်းလာပါတယ်အဲ့ဒီအခါမှာဗိုလ်မှူးချုပ်အောင်ကြီးပြောတဲ့စစ်ဝန်တန်းမင်းလာအိုးကြီးဟာ1956ခုနှစ်မှာပြူစောတိဆိုတဲ့အမည်သက်နဲ့ထွက်ပေါ်လာပါတယ်။တပုန်နေနေဦးစားပေးပြီးအလင်းအမြန်စစ်သားစုဆောင်တာကြောင့်အကျင့်ပြတ်သကိုးချိုးဘိုးတွေတပ်မတော်တွေရောက်လာပုံကို1950ဇူလိုင်လထုတ်စစ်ရုံးအထူးအမိန့်မှာဖော်ပြထားပါတယ်။အဲ့ဒီကလေးကစစ်နယ်မြေမှာအဖိုးတန်ပစ္စည်းသိမ်းယူတာတွေဘိန်းမောင်ခုနဲ့ပူးပေါင်းတာတွေမတရားလုပ်တာတွေရှိလာပါတယ်။ဒါကြောင့်ပုံကံမှုအာနေပြီးအချိန်သေးသွားတာဟာတမရော်ရဲ့အရေးချင်းကြောင့်မဟုတ်ပဲတပုံဘက်ကညံပြင်းလို့သာဖြစ်ွယ်ရှိတယ်လို့မေရီကလဟန်ကသုံးသပ်ပါတယ
်။ဒါလို့နာမည်ပြည့်ရှိခဲ့လို့ပြူစောတိဆိုတဲ့အမည်ကိုစစ်ကောင်စီကမသုံးတာဖြစ်ပုံရပါတယ်။ဒါပေမဲ့ပြူစောတိဟာလူတိုင်းသိတဲ့လျှော့ဝှက်ချက်လို့ဖြစ်နေပါတယ်။စစ်အာဏာသိမ်းပြီးမကြာမီမတ်လ9ရက်နေ့မှာပြူစောတိအဖွဲ့ကိုမန္တလေးမှာလျှော့ဝှက်ဖွဲ့စည်းလိုက်တယ်လို့ပြူစောတိဘဟုကထုတ်ပြန်ကြေညာကြောင်း2021စက်တင်ဘာ25ရက်နေ့ထုတ် BBC သတင်းဆောင်ပါမှာပေါ်ပြပါတယ်ပြူစောတိအများစုဟာစစ်မှုထမ်းဟောင်းနဲ့မဘာသာဖြစ်တယ်လို့ဆိုပါတယ်သတင်းထောက်လိုင်းရေးဟာပြူစောတိရဲ့အဓိကလုပ်ငန်းတစ်ခုဖြစ်လာပါတယ်ပြူစောတိကိုတပ်ဖြတ်တဲ့သတင်းနဲ့ပြူစောတိကတပ်ဖြတ်တဲ့သတင်းတွေလူမှုခွန်ရက်မှာမကြာခဏတွေ့ရပါတယ်ကျမ်းပိုပါတီကလည်းပြူစောတိနဲ့လုံးဝပတ်သက်ခြင်းမရှိဘူးလို့အတိအလင်းကြေညာထားပါတယ
်။ဒါပေမဲ့စစ်ကောင်စီကဖွဲ့စည်းတဲ့ပြည်သူစစ်နယ်ပြူစောတိဟာအခြေခံသဘာဝတူညီကြတာမို့တန်တူကြောင်းကွဲဖြစ်နေပါတယ်။ပြည်သူစစ်89ဖွဲ့ကိုလက်နက်2000ကျော်တပ်ဆင်ပေးထားတယ်လို့စစ်ကောင်စီခန့်စကိုင်းတိုင်းဝန်ကြီးချုပ်ကနေပြည်တော်အစည်းအဝေးမှာတင်ပြတယ်လို့သတင်းတွေထွက်လာတာကို AP28 ရဲ့နေထုတ်မြန်မာနောက်မှာဖော်ပြပါတယ်။စစ်ကောင်စီရဲ့ပြည်သူစစ်ကိုပြူစောတိအဖြစ်လူသိများပါတယ်။စကိုင်းတိုင်းကံဘလူမြို့နယ်မော်တော်ရွာကဥဝသဝဆိုတဲ့ဖုန်းတော်ကြီးဟာပြူစောတိကိုဦးဆောင်နေကြောင်းဇွန်လ28ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နိုဝင်ဘာလကစတင်ဖွဲ့စည်းတာအင်အား4000လောက်ရှိနေပြီလို့သိရပါတယ်။ဒါပေမဲ့ပြူစောတိဖြစ်မှန်းမသိအောင်နေဖို့ညွှန်ကြားထားတယ်လို့ဆိုပါတယ
်။နောက်ပိုင်းမှာပြူစောတိကိုစစ်တင်တန်းပေးပြီးစစ်ကောင်စီတက်နေအတူလက်ခိုင်းတာတွေရှိလာပါတယ်။ပြူစောတိကိုလက်နဲ့ပေးပြီးပြည်သူစစ်လုခိုင်းတဲ့သဘောပါပဲ။ရွေးဦးတော်လာရေးကိုပြည်သူစစ်အင်အားသုံးပြီးတုတ်ပြန်တိုက်ခိုက်သွားရမယ်လို့လွန်ခဲ့တဲ့ဧပြီလ28ရက်နေ့ကကျင်းပတဲ့တပင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြန်ချရေးဒုဝန်ကြီးကပြောပါတယ်။ပြည်သူပါဝင်တဲ့ပြည်သူလုံခြုံရေးစနစ်ကိုအထောက်အပံ့ပစ္စည်းအပြည့်အစုံနဲ့အကောင်အထည်ဖော်မယ်လို့ဆိုပါတယ်။ပြူစောတိကိုလက်နဲ့တက်ဆင်ပြီးလုံခြုံရေးတပ်အနေနဲ့စစ်တိုက်ခိုင်းတဲ့သဘောမျိုးဖြစ်နေပါတယ်။ပြူစောတိဟာစစ်ကောင်စီရဲ့နောက်တိုင်တစ်ခုဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကဆိုပါတယ်။ဒါကြောင့်သတင်းယူပြီးဆန္ဒပြတဲ့ပြူစောတိနဲ့လက်နဲ့ခိုင်းပြူစောတိဆိုပြီးနှမျိုးနှစရှိလာပြန်ပါတယ်။ရွာမီးရှို့ပြီးအချက်ပြတဲ့နေရာမှာလက်နဲ့ခိုင်းပြူစောတိပါဝင်လာပါတယ်။ခိုင်းတာလုပ်တဲ့အတွက်စစ်ကောင်စီကသုလတ်ချင်းမြင့်တာမျိုးလေမကြာခဏလောက်တက်ပါလေ။လွန်ခဲ့တဲ့လကပဲ စကိုင်းတိုင်းကလေးမြို့နယ်မှာစစ်တပ်ကသိမ်းယူထားတဲ့စိုက်ကဲအစီး130ကိုပြည်သူစစ်အမိကံပြူစောထီးတွေကိုပေးကမ်းကြောင်းသတင်းပြပါဖော်ပြထားပါတယ်ခင်ဗျာ